to the Voice of America in Burmese.
Mingla minute ki ma shin VOA American tan ga ni 2020 pi ne mat la 10 ye ni in ga ni minute phe season 2 ko myo Washington DC ga ni thai yai thau lwin pe ni ba bi line to meter 32 40 48 tu ga ni phan yu na sin nai cha ba le shin တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီတလီမှာတနင်္ဂနွေလုံးခီးသွားလာခွင့်ကိုဝန်ကြီးချုပ်ကပြင်ပလိုက်ပါပြီတူရကီမှာရောက်နေတဲ့ဒုက္ခသည်တွေအတွက် EU နဲ့ NATO တို့ကနေအကူအညီတွေပေးကြဖို့တူရကီသမ္မတကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုက်တာနဲ့ဗူတီတောင်မျိုးနယ်ကအမျိုးသားလွတ်တော်အမတ်တို့ကိုတရားစွဲလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာခင်ဗျာ
ကောင်းပါပြီရှင်သတင်းတွေအပြီးနားဆင်ကြရမှာကတော့
I declared a state of emergency in Maryland to further mobilize all available
coronavirus ကူးစက်ပြန့်နှံ့မှုတွေကြောင့် American ပြည်ထောင်စုအတွင်းကပြည်내အတော်များများမှာအရေးပေါ်အခြေအနေတွေကြီးညာထားကြပါတယ် coronavirus ကကွယ်စည်းထွက်လာမယ့်အလားအလားနောက်ထိုင်းမြန်မာနယ်စပ်မှာအလုပ်သမားတွေဘာကြောင့်ဆန္ဒပြကြတယ်လဲဆိုတာတွေအပြင်ကမ္ဘာသတင်းတွေမှာပြောဆိုနေကြတဲ့မြန်မာဆိုင်ရာအကြောင်းအရာတွေကိုလည်းနှាសင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာတခွင်စီးပွားရေးတက်တန်ရောက်သတင်းလွှာနဲ့ American သုံး Indian အင်္ဂလိပ်သင်ကန်းစာပို့ချချက်တွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုယ်စော်ဝင်လိုက်နဲ့မိုက်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင
်ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးဝါးဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နဲ့ကန့်သတ်ပေးပြလိုက်ပါတယ်ဒီကန့်သတ်ချက်ကြောင့်လူပေါင်းတန်း60ခီးသွွာလာလို့မရကြတော့ပါဘူးဒီသဆန်ရိုဂျင်တနင်္လာနေ့ညကတိုင်းပြည်ကိုပြောကြားတဲ့မင်ကွန်းအတွင်းအခုလိုခီးသွွာလာခွင့်ကန့်သတ်ပေးပြနေတဲ့ပတ်သက်လို့အချင်းချုပ်ပြောရရင်သူ့အနေနဲ့အပြစ်မထွက်ဖဲအိမ်မှာပဲနေမယ်လို့ပြောလို့ရနိုင်ကြောင်းဝန်ကြီးချုပ်ဂျူစက်ပေကွန်တေကပြောပါတယ်ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများအပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကာယရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနွန်ဂေဘရီယေဆုစ်ကပြောပါတယ
် Now that the virus has a foothold in so many countries the threat of a pandemic
ဒီရောဂါကနိုင်ငံအများအပြားကလူအများအပြားကိုအလင်းအမြန်ထိခိုက်စေခဲ့တာကြောင့်တကယ်ကိုစစ်မကောင်းစရာဖြစ်ရပါအခုဆိုရင်တိုင်းပြည်အတော်များများမှာဒီဗိုင်းရပ်စ်ကချေကုပ်ယူထားနိုင်ပြီဖြစ်တာကြောင့်တကဘာလုံးဆိုင်ရာကာယောဂါကြီးအဆင့်ကိုရောက်ဖို့ချင်းချောက်လာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာသမိုင်းမှာပထမဆုံးထိန်းချုပ်လို့ရနိုင်တဲ့ကာယောဂါဖြစ်လာပါလိမ့်မယ်။ဆိုလိုချင်တာကတော့ဒီဗိုင်းရပ်စ်ကိုကျွန်တော်တို့အနိုင်ယူမှာပါလို့ WHO အကြီးအကဲကပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်လျော့မသွားသေးပါဘူး။ဥရောပတိုက်တွင်းကကူးစက်သေဆုံးသူအများဆုံးနိုင်ငံဖြစ်တဲ့အီတလီမှာသေဆုံးသူနောက်ထပ်69ဦးရှိခဲ့တာကြောင့်အခုချိန်ထိဥရောပတိုက်တွင်သေဆုံးသူအနည်းဆုံး511ဦးရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်တော့သေဆုံးသူ3500ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း 36,000 ကျော်သွားပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေကပြတ်သားတဲ့ဆုံးဖြတ်ချက်နဲ့အတူလိုအပ်တာတွေကိုအလင်းအမြန်လှုပ်ဆောင်ခြင်းအပြင်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအရှိန်လျော့ကျသွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါပိုးကူးစက်နေသူအများစုဟာပြန်နေကောင်းလာကြမှာဖြစ်ကြောင်းဥပမာအနေနဲ့ဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံကလူနာ 8,000 ကျော်တဲ့က 80 ရာခိုင်နှုန်းဟာပြန်ကောင်းလာပြီးဆေးရုံကဆင်းသွားကြပြီလို့လည်း WHO အကြီးအကဲကပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းဟာ1ရာခိုင်နှုန်းရှိနေသလား 3.4 ရာခိုင်နှုန်းထိရှိနေသလားဘယ်လောက်ထိပြင်းထန်နေတယ်လဲဆိုတဲ့ခန့်မှန်းချက်ပေါ်မှာလူထုကျန်းမာရေးအရာရှိတွေနဲ့ကူးစက်ရောဂါပါရဂူတွေကြားအငင်းပွားစရာဖြစ်နေပါတယ်ရောဂါပိုးမွှားဗေဒပညာရှင်တွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးအသစ်ဖြစ်တဲ့အတွက်သေဆုံးမှုနှုန်းဘယ်လောက်ပြင်းထန်တယ်လဲဆိုတဲ့ခန့်မှန်းချက်ကွဲလွဲမှုဟာအထူးဆန်းမဟုတ်ဘူးလို့ဆိုပါတယ်အထူးသဖြင့်လူနာတွေကိုဆေးရုံတင်ဖို့အဆမတန်လိုအပ်လာတဲ့အတွက်ကျန်းမာရေးဆောင်ရှားမှုစနစ်ထိခိုက်စေတဲ့အထိဖြစ်လာမယ်ဆိုရင်ခမန်းချက်ကိန်းကနန်းတွေဟာအတိမ်ဆောင်ရှိနိုင်မယ်ဆိုတာသူတို့ကသတိပေးထားပြီးသားဖြစ်တယ်လို့ဆိုပါရယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမြောက်ပိုင်းမှာဒီသေဆုံးမှုနှုန်းပြင်းထန်တဲ့အပေါ်မှာတော့ကူးစက်ရောဂါပါရဂူတွေဘက်ကစိုးရိမ်နေကြတာပါတနည်းအနေနဲ့ကအီတလီနိုင်ငံမှာရောဂါကူးစက်ခံရသူသေဆုံးမှုနှုန်းအချိုးအစားအဖြစ်စိုးရိမ်ပွဲရာ900ခန့်နှုန်းအထိမြင့်တက်သွားခဲ့ပါတယ်မြင့်တက်သွားရတဲ့အကြောင်းရင်းကလည်း Civil Protection Agency ရဲ့အစီရင်ခံစာအရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း366ဦးရာခိုင်နှုန်းအဖြစ်51ရာခိုင်နှုန်းအထိခုန်တက်ခဲ့ကြောင်းထုတ်ပြန်ခဲ့တဲ့အတွက်ဖြစ်ပါတယ်ဒါကြောင့်အီတလီနိုင်ငံမှာသေဆုံးမှုနှုန်း ခုံတက်ခဲ့တဲ့အခြေအနေဟာအဆိုးဆုံးဖြစ်နိုင်ကြီးခံမှန်းချက်ထက်ပိုပြီးကျော်လွန်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြားကူးစက်ခံနေရတဲ့နိုင်ငံတွေပေါင်းပြီးတည်ဆုံးမှုနှုံးနဲ့နှိုင်းရှင်ရင်လည်းပိုပြီးလွန်ကဲနေပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကိုကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်ဆွေးရည်မှုတွေရှိနေတာကြောင့်တင်းတင်းလာနေကအစုရှယ်ယာအညွန့်ကိန်းတွေတိတိတသားထိုးကျသွားခဲ့ပါတယ်။နယူးယောက်မြို့ကအဓိကအစုရှယ်အညွန့်ကိန်းတွေဟာလည်းတင်းနှလနှစ်ဈေးကွက်စပွက်တဲ့အချိန်မှာ900ခန့်နှုန်းကျော်ကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ပြန်ကျလိုက်ဖြစ်နေကြတာမှာညနေဈေးပိတ်ချိန်မှာ900ခန့်နှုန်းကျော်သာကျသွားခဲ့ပါတယ်။အခြားတိုက်ကတချို့အစုရှယ်အညွန့်ကိန်းတွေကတော့900ခန့်နှုန်းကျခဲ့ပြီးဥရောပတိုက်မှာတော့800ခန့်နှုန်းကျခဲ့ပါတယ်။900ခန့်နှုန်းနဲ့ပို့ပြီးအညွန့်ကိန်းတွေထပ်ကျသွားမှာဆိုရင်လည်းအတွက်နယူးယောက်မြို့ကအစုရှယ်ဈေးကိုဈေးဖွင့်ပြီးမကျခင်မှာပဲ15မိနစ်ခေတ္တပိတ်ထားခဲ့ရပါတယ်။အဲ့လိုအစုရှယ်ဈေးကိုမိနစ်ပိုင်းယာယီပိတ်ပစ်တာ2008ခုနှစ်အမေရိကန်စီးပွားကြက်ကစိုက်တဲ့အချိန်တုန်းကတကြိမ်သာပြုတ်လုခဲ့ပြီးပါတယ်။နောက်ထပ်အညွန့်ကိန်းတွေ7000ခန့်နှုန်းအထိထပ်ကြမယ်ဆိုရင်နောက်ထပ်15မိနစ်ဈေးကိုထပ်ပိတ်မှာဖြစ်ပြီး20000ခန့်နှုန်းအထိကျသွားခွင့်မယ်ဆိုရင်တော့တစ်နှစ်တာအတွက်အစုရှယ်ယာဈေးကိုပိတ်ပလိုက်မှာဖြစ်ပါလေ။ပထမပိုင်း15မိနစ်ပိတ်ပြီးလို့ဈေးပြောင်းပွင့်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အစုရှယ်ယာဈေးဟာ600ခန့်နှုန်းနဲ့900ခန့်နှုန်းကြားမှာပုံမှန်တက်လိုက်ကျလိုက်ဖြစ်နေကြတာပါ။ရင်းနှီးစင်းတစ်ပေပါကို $33.59 အထိ2600ခန့်နှုန်းကျသွားခဲ့တာကြောင့်ယင်းနည်းမြုံနံသူတွေကြားဆွေးရမှုတွေဖြစ်ခဲ့တဲ့အတွက်အခုလိုအစုရှယ်ယာအညွန့်ကိန်းတွေကျသွားခဲ့တာလည်းဖြစ်ပါတယ်
။ Syria ဒုက္ခသည်တွေအတွက်အထောက်ပံ့တွေပို့ပြီးပေးဖို့ဥရောပသမ္မတနဲ့ NATO မဟာမိတ်အဖွဲ့တို့ကိုတူရကီသမ္မတ Recep Tayyip Erdogan ကတောင်းဆိုလိုက်ပါတယ်။တူရကီဘက်ကဥရောပနဲ့နယ်စပ်ဂိတ်တွေကိုဖွင့်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဥရောပသမ္မတဘက်ကအမျက်ဒေါသထွက်နေတာပါ။တနင်္လာနေ့ကတူရကီသမ္မတဟာ NATO မဟာမိတ်အဖွဲ့အတွင်းရေးမှူးချုပ် Sean Stoltenberg နဲ့ Brazil မှာတွေ့ဆုံပြီးနောက်သတင်းတောက်တွေကိုပြောကြားရမှာသူတို့တောင်းဆိုတဲ့အတိုင်းဒုက္ခသည်တွေကိုထောက်ပံ့ရေးနောက်မကျဖို့အလွန်အရေးကြီးတယ်လို့သမ္မတ Erdogan ကပြောပါတယ်။တူရကီနိုင်ငံမှာလက်ရှိ Syria ဒုက္ခသည်ပေါင်း3သန်းကျော်ရှိနေတာပါ။သူ့နိုင်ငံထဲရောက်နေတဲ့တန်းနဲ့ချီတဲ့ Syria ဒုက္ခသည်အတွက်အကူအညီတွေပိုးပြီးပေးဖို့သဘောတူညီချက်ကိုသမ္မတအာရိုဝန်ကတောင်းဆိုနေတာဖြစ်ပါတယ်။တကယ်တမ်းမှာတော့တူရကီသမ္မတအနေနဲ့အချိန်ကြာမြင့်စွာချင်းချောက်လာခဲ့တဲ့ပိတ်ထားတဲ့သူ့နိုင်ငံနယ်စပ်ဂိတ်တွေပြန်ဖွင့်မယ်ဆိုတဲ့အချက်ကိုအကောင့်ထဲဖော်ခဲ့တဲ့အတွက်လဲဥရောပသမ္မတဘက်ကသူ့အပေါ်အမျက်ဒေါသထွက်နေတာဖြစ်ပါတယ်။2016ခုနှစ်သဘောတူညီချက်အရတူရကီမှာရှိနေတဲ့ရွှေပြောင်းအခြေချသူတွေဥရောပဘက်ကိုဝင်မလာရေးအတွက်နယ်စပ်ဂိတ်တွေကိုပိတ်ထားဖို့ဥရောပသမ္မတနဲ့သဘောတူညီချက်ကိုတမရအာရိုဝန်ကယူခဲ့တာပါအဲ့ဒီအချိန်ကစပြီးပိတ်မိနေတဲ့ရွှေပြောင်းအခြေချသူတွေဟာတူရကီနဲ့ဂရိနိုင်ငံနယ်စပ်တလျှောက်မှာစုပြုံနေပြီးဂရိအာဏာပိုင်တွေဘက်ကမျက်ရည်ယိုပုံးတွေတုံးပြီးလူတွေကိုရပ်တန့်ခဲ့ရတဲ့အခြေအနေထိရောက်ခဲ့ပါတယ်ရှင
် VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်မြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်ဒူးတို့ကိုရာဇဝမှုမြောက်စေတဲ့အသေးဖြစ်မှုနဲ့တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါလေစစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးသီတော်မြို့နယ်ကရိုဟင်ဂျာမျိုးသမီးနှစ်ဦးသေဆုံးခဲ့တယ်လို့ဘူးသီတော်မြို့နယ်ကလွတ်တော်အမတ်ပြောတာကိုကိုကာဘီဒေါက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့ပြီးသတင်းပတ်အနေငယ်ကြမှာစစ်တပ်ကတရားဆွဲလိုက်တယ်လို့ဆိုပါတယ်စစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံထိမှန်ပြီးအဲ့ဒီအမျိုးသမီးသေဆုံးခဲ့တာနဲ့တခြားအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာမဟုတ်မှန်ကြောင်းအဲ့ဒီဖြစ်စဉ်ဟာရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းရိုက်တာရဲ့သတင်းထွက်လာပြီးမှစစ်တပ်ကပြန်လည်ခြေပတ်ခဲ့ပါတယ် AA ကတော့သူတို့လက်ချက်မဟုတ်ကြောင်းနဲ့ညှင်းဆိုပြီးစစ်တပ်ကြောင်အဲ့ဒီလိုသေဆုံးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ရိုက်တာသတင်းဌာနနဲ့ဒေသခံလွတ်တော်အမတ်တို့ကိုအဝေးဆက်သွယ်ရေးပုံဥပဒေပုံမှန်66ခါကြီးနဲ့တမတော်ကဆွဲချက်တင်ထားကြောင်းဘူတိတော်မြို့နယ်ယာယီရဲစခန်းမှူးကျော်သူကပြောပါတယ်အစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြတ်သူတွေကိုဒီပုံမှန်နဲ့ဆွဲဆိုထောင်ချလိမ့်ရှိပြီးအများဆုံးထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်အဲ့ဒီဆွဲချက်နဲ့ပတ်သက်လို့အခုချိန်ထိရိုက်တာသတင်းဌာနကိုအသိပေးရခြင်းမရှိသေးကြောင်းမကြခင်မှာအကြောင်းကြားသွားမှာဖြစ်ကြောင်းယာယီစခန်းမှူးကပြောပါတယ်ဘူတိတော်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်စံကိုတရားစွဲနိုင်ရေးအတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌထံအကြောင်းကြားထားတယ်လို့လည်းသူကပြောပါတယ်
ကီယင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူတဦးကိုရဲအာဏာပိုင်တွေကမတ်လ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာစောတာဘိုးဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုအတိအကျမသိရသေးပါဘူး။တန်လွင်မြစ်ထိမ့်သိမ်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမတ်လ9ရက်နေ့ကထုတ်ပြန်ချက်အရဆိုရင်စောတာဘိုးကိုဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးလို့ဆိုပါတယ်။ကီယင်ပြည်နယ်ကကြောင်မီသွေးလောင်စာ3ဘီလက်မြေဆက်ရုံအနီးတစ်ဝိုက်ကျေးရွာ30ဝင်းကျင်မှာရေတွေအရေအသွေးပြောင်းလဲမှုနဲ့ပတ်သက်လို့ဒေသခံတွေစိုးရိမ်မကင်းဖြစ်နေကြတာပါဒီအတွက်ဇန်နဝါရီလ18ရက်နေ့ကဘားကက်ရွာမှာပြုလုပ်ခဲ့တဲ့တဘာဝပတ်ဝန်းကျင် BND ရဲ့ကင်းရှင်းရေးဆူတောင်းပွဲကိုစောတာဘူအပါဝင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းလှုပ်ရှားသူတွေကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးဆူတောင်းပွဲကိုဥဆောင်မှုကြောင့်စောတာဘူကိုဖမ်းဆီးခဲ့တဲ့အာဏာပိုင်တွေရဲ့လုပ်ရက်ဟာလူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်ရာရောက်ကြောင်းနဲ့အ мян ဆုံးပြန်လှုပ်ပေးဖို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တွေကတောင်းဆိုထားပါတယ်ရှင
်ကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ရည်မှန်းချက်နဲ့ဗီယက်နမ်နိုင်ငံကအခုနှစ်အတွက်အာဆီယံအဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်ဗီယက်နမ်နိုင်ငံဟာနိုင်ငံတကာညီလာခံတွေကိုလက်ခံကျင်းပတဲ့အောင်မြင်မှုအချိန်ရလာတာမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကို2019ခုနှစ်မှာလက်ခံကျင်းပပေးနိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအောင်မြင်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ဖြစ်နေတာကြောင့်စင်ခုံမှုတွေရှိလာနိုင်ကြောင်းသုတေသီတွေကသုံးသပ်ပြောဆိုကြပါတယ်။ဗီယက်နမ်ကဦးစားပေးအစီအစဉ်တွေအဖြစ်လှုပ်ဆောင်လို့ကြောင့်ကြေညာထားတဲ့အထက်ကစီးပွားရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာအလားအလာကောင်းတဲ့ကိစ္စရပ်တွေအဖြစ်သူတို့ကပြောဆိုကြပါတယ်။အစဉ်လာအဖြစ်အာဆီယံနဲ့တူညီတဲ့ဘုံဆုံးဖြတ်ချက်ကိုမချမှတ်နိုင်တာဟာအဖွဲ့ဝင်နိုင်ငံတနင်္ဂနွေညစီကဗီတိုအာနာရထားသလိုဆုံးဖြတ်ချက်တန်းကိုကောင်းကောက်ခွင့်ရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေအရေးမြန်မာနိုင်ငံကရိုဟင်ဂျာပြည်ထနာစတဲ့ကိစ္စတွေမှာအာဆီယံရဲ့ policy ဟာပိုပြီးသိတာထင်ရှားစေတယ်လို့ဆိုပါတယ်
ထိုင်ဝမ်ရဲ့အဓိကအတိုက်ခံပါတီကနေပြုပြင်ပြောင်းလဲရေးသမားတဦးဖြစ်သူကိုသူ့တို့ပါတီရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့ပါတယ်။အတိတ်ဘက်ကတော့တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးကိုအချိန်ကြာမြင့်စွာထောက်ခံလာတဲ့ပါတီရဲ့မူကိုပြန်ပြီးစဉ်းစားမယ့်သဘောဖြစ်ပါတယ်။ KMD အမျိုးသားရေးပါတီရဲ့ဥက္ကဋ္ဌအသစ်ဖြစ်လာသူကအသက်48နှစ်အရွယ်ချန်ဂျီချင်းဖြစ်ပြီးသူဟာလွှတ်တော်အမတ်ဟောင်းတဦးလည်းဖြစ်ပါတယ်။သူ့ရဲ့အရင်ရွေးကောက်ပွဲမွေးဆယ်စည်းရုံးရေးကာလတုန်းကတရုတ်အစိုးရရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့သဘောထားတင်းမာသူအဖြစ်ပြသခဲ့သူလည်းဖြစ်ပါတယ်။ဇန်နဝါရီလကကျင်းပခဲ့တဲ့သမရနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာ KMT ပါတီဟာသူ့ရဲ့တရုတ်ကိုလိုလားတဲ့ရည်တည်ချက်ကြောင့်လက်ရှိအာဏာရ DPP Democratic တိုးတက်ရေးပါတီကိုအပြတ်အသတ်ရှုံ့နှိမ့်ခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိတ်တဲ့ရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မှတ်ရင်ချင်နိုင်လို့ပြောပြခဲ့တာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နိုင်တယ်လို့ပဲ VOA Burmese Facebook စာမျက်နှာ burmese.voanews.com website တို့မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်ပါတွေကိုတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်စံတန်နေတဲ့အခြေအနေဘက်ထိခီးရောက်တလဲဆိုတာကိုမကြခင်မှာကြားကြရဖို့ရှိပြီးခုရေဆုံးတော့အမေရိကန်ပြည်တော်စုအတွင်းမှာဗိုင်းရပ်စ်ပြန့်နှံ့မှုကိုဘလို့တုံ့ပြန်ကင်တွယ်နေလဲဆိုတာကိုတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်တော်စုပြည်내အတော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီကာလအတွင်းအများပြည်သူကျန်းမာရေးအတွက်အရေးကြီးတဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့ဗဟိုအစိုးရနဲ့ပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုထားပါတယ်။ကိုစော်ဝင်းလှိုင်ကပြောပြပေးမှာပါ။
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်တိုးမြလာတာနဲ့အတူရောဂါပိုးပြန့်နှံ့မှုဟာလည်းပုံမကျပြန့်လာပြီးဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဟန်တားရေးနဲ့အများပြည်သူအကြားထိတ်လန့်ကြောက်ရွံ့မှုတွေမဖြစ်စေရေးဗဟိုနဲ့ပြည်내အစိုးရတွေကလိုအပ်တာတွေကိုလှုံ့ဆော်နေပါတယ်တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေတာကြောင့်ဒီကိစ္စကိုအများပြည်သူကြားမာရေးအရေးပေါ်အခြေအနေအဖြစ်အမေရိကန်ကြားမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးအလက်စ်အေဇာကဇန်နဝါရီလ31ရက်နေ့မှာကြေညာခဲ့ပါတယ်ရေပေါ်အခြေအနေကြီးညာခြင်းအပြင်ဗဟိုအစိုးရအနေနဲ့ပြည်နယ်ရဲ့တောင်းဆိုချက်တွေအပေါ်မူတည်ပြီးလိုအပ်တဲ့နေရာတွေကိုကျန်းမာရေးဝန်ထမ်းတွေဆက်လွှတ်တာအပြင်တခြားကူညီလို့ရတာတွေကိုအလင်းအမြန်ကူညီဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ရေပေါ်အခြေအနေကြုံတွေ့လာရတဲ့အခါဗဟိုပြည်နယ်မြို့နယ်လူမျိုးစုဒေသတို့အပြင်ပြည်ထောင်စုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့နေရာဒေသတွေကိုဗဟိုအစိုးရရဲ့ရန်ပုံငွေတွေတောင်းခံအသုံးပြုနိုင်မှာဖြစ်တယ်လို့အဲ့ဒီဒေသတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေလည်းရှိလာမှာဖြစ်ပါတယ်။ရေပေါ်အခြေအနေကြီးညာထားပြီးဖြစ်တဲ့အတွက်ဗဟိုအစိုးရအနေနဲ့ယောဂပိုးရှိမရှိစမ်းသပ်တာဒီဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်ဆေးဝါးစမ်းသပ်ဖော်ထုတ်တာနဲ့ကုသတာတွေအပြင်ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးစမ်းသပ်ဖော်ထုတ်တဲ့နေရာမှာလည်းရေပေါ်ရန်ပုံငွေကိုသုံးဆက်ခွင့်ရှိလာမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသုံးဆက်ဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ရန်ပုံငွေဒေါ်လာ 8.3 ဘီလီယံကိုသမ္မတဒေါ်နယ်ထရမ့်က မတ်လ6ရက်နေ့မှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်ဒီရမောင်ငွေကိုတော့ပါတီဂျီနီယပ်စလုံးကသဘောတူထောက်ခံပေးခဲ့ကြတာပါအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ပြည်ထောင်စုအစိုးရအဆောက်အုံအထူးသဖြင့်စစ်တပ်အရေးပေါ်ကုသရေးဌာနတွေနဲ့အဲဒီကဝန်ထမ်းတွေဒီကိစ္စမှာပါဝင်ကူညီလှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်အများပြည်သူကြမှာရေးအရေးပေါ်အခြေအနေကြီးညာပြီးပြီးချင်းမှာပဲတရုတ်နဲ့တခြားယောဂပိုးကူးစက်နေတဲ့နိုင်ငံတွေကပြန်ရောက်လာကြတဲ့ဗိုင်းရပ်စ်ဖူးကူးစက်နေသူတွေကိုလက်ခံပြီးတီကြခွဲထုတ်ထားပေးနိုင်မဲ့အမေရိကန်နိုင်ငံတစ်ပွားကစစ်အခြေစိုက်စခန်းတွေကိုကြားမရရဲ့လူမှုဝန်ထမ်းဝန်ကြီးဌာနနဲ့ CDC ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနတို့ကစီရင်ပြုစုထားပြီးဖြစ်ပါတယ်။မေရီလန်းပြည်နယ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ3ဦးတွေ့ရှိကြောင်းကြေညာပြီးနောက်တစ်ရက်ဖေဖော်ဝါရီလ5ရက်နေ့မှာတော့အများပြည်သူကြားမရရဲ့အရေးပေါ်အခြေအနေအဖြစ်ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကကြေညာခဲ့ပါတယ
်။
ဒီနေ့အတွင်းမှာအဆုံးပြုလို့ရနိုင်တဲ့အရေးအမြစ်တွေအားလုံးကိုအဆုံးပြုလို့ရအောင်မေရီလန်းပြည်နယ်မှာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်တင်တော်ကြီးညာပါတယ်ဒီလိုကြီးညာရတာကတော့အခု virus ပိုးကူးစက်နေတယ်လို့အတည်ပြုပြီးထားသူတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေဟာဘယ်သူတွေဖြစ်သလဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်လည်းဖြစ်ပါတယ
် COVID-19 လို့တရားဝင်အမည်ပေးထားတဲ့ယောဂါဖြစ်စေတဲ့ coronavirus ကိုအရေးပေါ်အခြေအနေအဖြစ်ကြီးညာလိုက်တာကြောင့်ပြည်နယ်အတွင်းကသက်ဆိုင်ရာဌာနတွေနဲ့ဒီကိစ္စကိုကြီးကြပ်ဆောင်ရွက်သူတွေအကြားလင်းမြန်စွာပူးပေါင်းဆောင်ရွက်နိုင်ကြမှာဖြစ်တယ်လို့ဆိုပါတယ်။မေရီလန်းပြည်နယ်အပြင်တခြားကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့ဝါရှင်တန်ပြည်နယ်တို့ကလည်းအရေးပေါ်အခြေအနေကြီးညာထားကြပြီးကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးတပြည်နယ်လုံးအတိုင်းအတာနဲ့ဆောင်ရွက်မှုတွေကိုကြီးကြပ်လှုပ်ဆောင်မဲ့ဌာနတွေလုံခြုံအဖွဲ့တွေကိုဖွဲ့စည်းထားကြပြီးလည်းဖြစ်ပါတယ်။ပြည်နယ်အဆင့်လှုပ်ဆောင်မှုတွေမှာတော့ဒီဗိုင်းရပ်စ်ပိုးကြောင့်အသေးအပြောက်များတဲ့အပြင်ယောဂပိုးကူးစက်မှုဖြစ်ပေါ်နေတဲ့အသက်ကြီးရွယ်အိုတွေနဲ့သူတို့နေတဲ့နေရာတွေကိုစောင့်ကြည့်ပြီးပြင်ပကိုကူးစက်ပြန့်နှံ့မှုမရှိအောင်လှုံ့ဆော်တာယောဂရှိမရှိအထူးစမ်းသပ်ဌာနခွဲတွေဖွင့်လှစ်တာတွေလှုံ့ဆော်ကြပါတယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးဟာသတိပြောင်းခြင်းရှိမရှိဆိုတာနဲ့ဘယ်နေရာမှာစတင်ကူးစက်ခဲ့တယ်ဆိုတဲ့လမ်းကြောင်းတွေကိုသူ့အသေးသနာပြုလုပ်ပြီးရရှိလာတဲ့အချက်အလက်တွေကို CDC ထံပေးပို့တယ်လို့ဆိုပါတယ်။အများပြည်သူကြားမှာအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်ထောင်စုအစိုးရအာဏာပိုင်တွေအနေနဲ့ယောဂပိုးကူးစက်နေသူဒါမှမဟုတ်ကူးစက်နေသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုတိကျခွဲထုတ်ထားတာမျိုးလုပ်ပိုင်ခွင့်ရှိစေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိနေပြီးဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကတော့900ကျော်သွားပြီလို့ဆိုပါရခင်ဗျာ
။ကုသဝင်လိုက်ပါရှင်။အခုတော့ VOA သတင်းတောက်စတိဘာရဂိုနာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးလာလာဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးချင်ပါတယ်။ကမ္ဘာတစ်လောပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကြိုးစားနေပြီးလက်ရှိအချိန်ထိစမ်းသပ်နေတဲ့ကာကွယ်ဆေးအမျိုး20လောက်ရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။အမေရိကန်ဇီဝနည်းပညာကုမ္ပဏီမိုရာနာကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ပြင်ဆင်နေပါပြီ။ကိုရိုနာဗိုင်းရပ်စ်အတွက်ပထမဆုံးကာကွယ်ဆေးသစ်ဖြစ်လာနိုင်ခြေရှိတဲ့ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ဖြစ်ပါတယ်။virus အဆက်အဆက်တွေကိုတရုတ်သိပ္ပံပညာရှင်တွေထုတ်ပြန်လိုက်ပြီးသတင်းပတ်6ပတ်ကာလအတွင်းမှာပဲအမေရိကန်ဇီဝနည်းပညာကုမ္ပဏီမိုရာနာကသူ့ရဲ့ကာကွယ်ဆေးသစ်ကိုစမ်းသပ်ဖို့အတွက်ဓာတ်မတည့်မှုနဲ့ကူးစက်မြန်ရောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေး Institute ကိုပို့ဆောင်လိုက်တာပါဒါဟာဆိုရင်ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုမှာစံချိန်ချိုးတဲ့အမြန်နှုန်းလေးဖြစ်ပါတယ်တခြားကုမ္ပဏီတွေကလည်းကာကွယ်ဆေးကိုစမ်းသပ်နိုင်တဲ့အဆင့်ရောက်ဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့ဘေးကင်ပီထိရောက်မှုရှိတဲ့ကာကွယ်ဆေးဖြစ်ဖို့စမ်းသပ်ရတဲ့အချိန်ကာလက12လကနေ18လအထိဒါမှမဟုတ်လေဒီထက်ပိုကြာမြင့်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတော့အခုလိုပြောပါတယ်
။ So far WHO has received applications for review and
အခုအချိန်ထိတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့သုံးသပ်အတည်ပြုပေးဖို့လျှောက်ထားတဲ့ယောဂါဖော်ထုတ်စမ်းသပ်မှု40ရှိပြီးကာကွယ်ဆေးအမျိုးအစား20ကိုလည်းစမ်းသပ်နေပါတယ်။နောက်ကုသရေးပိုင်းမှာလည်းစမ်းသပ်နေရတွေအများအပြားရှိပါတယ်
။ကုမ္ပဏီသက်တမ်း10နှစ်ရှိပြီးဖြစ်တဲ့အမေရိကန်ပြည်သူ့မက်ဆာချူးဆက်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုဒါနာအနေနဲ့ကာကွယ်ဆေးထုတ်ခဲ့ဘူးတာတော့မရှိပါဘူး။ဒါပေမဲ့အခုစမ်းသပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကအောင်မြင်ခဲ့မယ်ဆိုရင်တော့ကမ္ဘာတစ်လောကဝယ်လိုအားတန်ပေါင်းရာနဲ့ချီဒါမှမဟုတ်လဲတန်ပေါင်းထောင်နဲ့ချီထုတ်လုပ်ရမှာဖြစ်ပါတယ်။မော်ရာနာအနေနဲ့ထုတ်လုပ်နိုင်စွမ်းနဲ့ပတ်သက်လို့မေးမြန်းချက်ကိုတော့တုံ့ပြန်ဖြေကြားခြင်းမရှိပါဘူး။မော်ရာနာကုမ္ပဏီနဲ့အလားတူပဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေကြတဲ့တခြားကုမ္ပဏီတွေလည်းရှိပါတယ်။အမေရိကန်ခြေဆိုင် အင်နိုဘီယိုနဲ့ဂျာမနီအခြေဆိုင်ကာဘက်တို့ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကခွဲစည်းထွက်ပေါ်လာရင်ဈေးသက်သာပြီးဈေးနှုန်းကိုထိမ့်ချုပ်ထားနိုင်မလားဆိုတာကလည်းအမေရိကန်လွှတ်တော်တွင်ဆွေးနွေးနေကြတဲ့ကိစ္စတစ်ရပ်ဖြစ်ပါတယ်အမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဆိုင်ရာဝန်ကြီးအဲလက်စ်အီဇာကတော့ဈေးကိုဈေးသက်သာအောင်လုပ်လို့ပြီးမဲ့ပုဂ္ဂလိကဘိုင်းယင်းနှိမ့်နှံမှုတွေလိုအပ်နေတာကြောင့်ဈေးနှုန်းကတော့မထိမ့်ထားနိုင်ဘူးလို့လွှတ်တော်ကပြောဆိုခဲ့ပါတယ်ထိတ်တန့်ဦးစားပေးကိစ္စကကာကွယ်ဆေးနဲ့ကုထုံးနေပေါ်လာဖို့ဖြစ်တယ်လို့လဲဝင်ကြီးအေဇာကပြောပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှူးဟောင်းဒေါက်တာတွန်ဖရက်ဒင်ကတော့ကုထုံးတရပေါ်လာရေးကိုပို့ပြီးတော့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်ရှင
်။ I have a lot more optimism that there might be a treatment in a few months.
လာမယ့်တစ်နှစ်တစ်နှစ်ခွဲအတွင်းမှာထိရောက်တဲ့ကာကွယ်ဆေးတဲ့လာမယ့်လပိုင်းနေ့အတွင်းမှာကုထုံးတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်ပိုပြီးမျှော်လင့်ပါတယ်။ကုသမှုဟာဆိုရင်အသက်ဆုံးရှုံးမှုကိုလျှော့ချနိုင်မှာဖြစ်တာကြောင့်အပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။ဒါအပြင်အထူးကျမှကုသရေးဌာနတွေရဲ့ဝန်ထုတ်ဝန်ပိုးလည်းညော့သွားစေမှာဖြစ်တယ်လို့ပဲယောဂရှိသူနဲ့ထိတွေ့ဘူးသူတွေကိုကြိုတင်ကုသပေးနိုင်တာမျိုးလည်းရှိလာနိုင်ပါတယ်။ဒါကြောင့်ထိရောက်မဲ့ကုသမှုရှိနိုင်မလားဆိုတာကိုလေ့လာဖော်ထုတ်ဖို့ကတိတ်ကိုအရေးကြီးပါတယ်။ကာကွယ်ဆေးကတော့အမြန်ဆုံးတစ်နှစ်တစ်နှစ်ခွဲလောက်အချိန်ယူရမှာဖြစ်ပြီးအောင်မြင်မှုကလည်းမသေးကြပါဘူး။
ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုထုံးတွေပေါ်လာဖို့ကြိုးပမ်းနေကြတဲ့အကြောင်းကြားခဲ့ရတာပါအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ပြောပြခြင်းပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကမဲဆောက်ဘော်ဒါကြောက်သွေးစစ်ရုံကအလုတ်သမားတထောင်ကျော်ကိုအလုတ်လုတ်ခွင့်တက်တမ်းမတူပဲနယ်စပ်ဖြတ်ကျော်လက်မှတ်ဖဲပေးတော့မယ်ဆိုပြီးစစ်ရုံကစီစဉ်လာကြောင်းအလုတ်သမားတွေမချိမနှက်ဆန္ဒပြခဲ့ပါတယ်ထိုင်းခြေစိုက် VOE သတင်းတောက်မအေးအေးမှကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ကငွေရည်နဲ့ကြောက်မြက်ပစ္စည်းတွေလုတ်ကင်နေတဲ့စက်ရုံမှာအလုတ်သမားတစ်ထောင်ကျော်ရှိပြီး600လောက်ကတော့နေဆက်ချက်ကျော်လက်မှတ်တွေနဲ့အလုတ်လုတ်ကင်နေကြတာပါဒီထဲက400လောက်ကတော့မိသူမိဘဖြစ်ကြောင်းအထောက်ထားစာအုပ်တွေနဲ့တရားဝင်အလုတ်လုတ်နေရကနေဒီနှစ်မှာတော့အလုတ်ရှင်ကတက်တမ်းမတိုးပြီးတော့ပဲနေဆက်ချက်ကျော်လက်မှတ်တွေကတော့လုတ်ခိုင်းနေတာကြောင့်ထိုင်းအလုတ်သမားစီမံခန့်ခွဲရုံးကိုတွားခဲ့ရကြောင်း AAC အလုတ်သမားကူညီအဖွဲ့ကတာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်ဒီကြောက်သွေးရုံဆိုတဲ့အလုတ်ရုံတစ်ခုကပေါ်တော့လက်ဝိရဏာတွေလုတ်တဲ့လုတ်ယုံပဲပေါ့မာယာအဲ့ဒီလုတ်ယုံတစ်ခုကလုတ်မားတွေကစီအိုင်စာအုပ်တွေရှိရသားနဲ့စီအိုင်ကိုတတန်းတိုးမပေးရဲနဲ့ဒီအန်60လေးလို့ခေါ်တဲ့ဘော်ဒါဘတ်ပေါ့ဟိုဘာမှခံစား권မရှိတဲ့စာအုပ်ကိုအတင်းလုတ်ပေးနေတာအလုတ်မားယုံကိုလာတိုင်တာတိုင်ပြီးတော့ကူညီပေးဖို့လုံးဝကိုတစ်ဖေးကလုံးဝလုံးမပေးတော့လို့ညှိလို့မရတော့တန်ရာရှိတယ်နဲ့ဝင်ညှိပေးတာညှိလို့မရတော့လို့ဒီမဲဆောက်တရားထိုင်နာကချစ်ကြည်တရားထိုင်နာကကြဟငန်လို့ခေါ်တဲ့ဒီအလုတ်မားမစီမံခံခွဲရေးဌာနလို့လည်းခေါ်တယ်အလုတ်ကန်ရှာဖွေခံထားရေးယုံလို့လည်းခေါ်တယ်ကြဟငန်มาลาပြီးတော့အကုန်လုံးကတောင်းဆိုနေတယ်တန်ရာရှိကိုယ်စားလှယ်တရားလည်းရောက်နေတယ်။အခုကျွန်တော်တို့ AAC ကလည်းသွားပြီးတော့တက်နိုင်တယ်လို့လုပ်ပေးနေတယ်။ Passport စာအုပ်တအုပ်လိုပဲခံစား권နေရှိတယ်။ဒီ60လေးလို့ခေါ်တဲ့အန်60လေးလို့ခေါ်တဲ့ border pass ကကြတော့ဘာခံစား권မှမပါဘူး
။အခုအလုပ်ရှင်က CI လို့ခေါ်တဲ့စာအုပ်ကိုတက်တန်းတူပေးမယ်ဆိုရင်တော့အလုပ်သမားတွေအနေနဲ့အကျိုးခံစား권နေရရှိမှာဖြစ်ပါတယ်။အလုပ်ရှင်ကအလုပ်ဖြုတ်မယ်ဆိုရင်လည်းနေ့နာကြီးတွေပေးရမှာပါ။အခုလိုမျိုးတရားဝင်နိုင်ငံကူးစာအုပ်ကိုဆက်လုပ်မပေးပဲနေဆက်ချက်ကျော်လက်မှတ်ကိုသာလုတ်ပေးမယ်ဆိုတာကြောင့်အလုပ်သမားတွေအတွက်မီးဖွားခွင့်စေကူတာခွင့်တခြားအခြေခံအလုပ်သမားတွေရဲ့ရပိုင်ခွင့်တွေဆုံးရှုံးသွားမှာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါတယ်
။အဲ့ဒါကိုအလုပ်ယုံဘက်ကနေအတင်းရမ်းမှဒီလုပ်သားတွေကို CIA ကတန်းတိုးခွင့်ရှိနေတဲ့သားနဲ့ကိုမတိုးပေးပဲနဲ့ဒီအန်60လေးတွေကိုအတင်းစင်ခိုင်းနေတာ
။နေဆက်ချက်ကျော်လက်မှတ်ကိုပဲပြောင်းလဲလုတ်ခိုင်းတာဟာအလုပ်သမားတွေရဲ့အခွင့်အရေးဆုံးရှုံးစေတယ်လို့လည်းအလုပ်သမားရုံးကိုတွားရောက်တောင်းဆိုခဲ့တဲ့အလုပ်သမားတဦးကပြောပြပါတယ်။
ပြန်တော့တို့ပြောမှာကတံပေးပြီးပြန်ကတံတို့ရင်တစ်ခါရောက်မှာတော့လည်းအဲ့လိုပြောတယ်တို့ကထောက်လိုက်တယ်လို့မပြောဘူး။ဘာကြောင့်မလို့ပြီးတာလဲဆိုတော့ဒီ CI မှာကပတ်တန်ဆန်ခွင့်ရှိတယ်ပြန်ကအရေးဝင်ပေါ့နော
်။
ဒီဘော်ဒါဘတ်ကကြတော့နေနေဇက်ဒေတာတွေထုတ်ပေးတာလည်းဆောက်လို့ဖြစ်တဲ့ကြောင့်မလို့ဒီဘော်ဒါဘတ်ကအအနေနဲ့3လတိမှာ3ထူးရတယ်3လတိမှာဒီဝက်ပါမျိုးတွေကတံပေးနေတိုးနေရတယ်။ခိုင်မာရင်းမဟုတ်ဘူးဒီလိုဒီမှာပတ်တန်ဆန်ခွင့်ရှိနေဆောင်လာတယ်မရှိဘူး။အဲ့ဒါအလုတ်သမားတွေမှာအလုတ်သမားခွင့်တအားနေလို့နဲ့
ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာအလုတ်သမား9သိန်းနဲ့မနဲ့အလုတ်လုတ်ကင်နေကြတာဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကနေသွားညပြန်နယ်စပ်ချက်ကျော်လက်မှတ်တွေနဲ့အလုတ်လုတ်ကင်နေကြသူတွေလည်းအများအပြားရှိနေကြပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာပါရှင်။အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာအကြောင်းဘာတွေဖော်ပြနေကြပါသလဲ။မူရင်းအဘော်မပြက်ကောက်နှုတ်တင်ပြပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းကောက်နှုတ်ချက်တွေကိုတော့ဥကျော်စံသားနဲ့မိုက်အင်ချင်းနိုင်တို့ပြောပြမှာပါ။
အ
एनरीबॉडी ရွေးကောက်ပွဲအကြုံမှာစစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်တူမဲ့လမ်းကိုရွေးချယ်ဆိုရခေါင်းစဉ်နဲ့ယူချီနီတာရဲ့ဆောင်မကို Nikki Asian Review မှာဖတ်ရပါတယ်။လွှတ်တော်ကူစလေရီအင်္ဂါနေ့ကမဲပေးလိုက်တဲ့အဆိုပြချက်တွေဟာစစ်တပ်ရဲ့အခန့်ကဏ္ဍဆက်လက်ရှိနေအောင်တမင်ရေးဆွဲထားတဲ့ဖွဲ့စည်းပုံရဲ့အဓိကအချက်ကိုထုတ်နှက်လိုက်ခြင်းဖြစ်တယ်လို့စာရေးပါတယ်။အဆိုပြချက်မအောင်မမြင်ဖြစ်မှာကို NRD ကရင်ဆိုင်ဖို့အသင့်ပြင်ဆင်ထားပြီးဖြစ်ပေမဲ့ရွေးကောက်ပွဲကနိုဝင်ဘာမှလာတော့မှဖြစ်တဲ့အတွက်2015ရွေးကောက်ပွဲတုန်းကဂတိကိုအကောင့်ထဲဖော်ဖို့အားထုတ်ကြတာပဲလို့ဆိုပါတယ်။ January တုန်းကတင်သွင်းခဲ့တဲ့ပြောင်းလဲရေးအဆိုပြချက်တွေထဲမှာလွှတ်တော်ထက်ကစစ်တပ်ရဲ့အမှတ်ကူစလဲလျှော့ချရေးဖွဲ့စည်းပုံပြင်ဆင်ရေးအတွက်လိုအပ်တဲ့မဲ့အရေးအတွက်ကို၄ပုံ၃ပုံအစား၃ပုံ၂ပုံသတ်မှတ်ရေးနဲ့ကာကွယ်ရေးဦးစီးချုပ်ရွေးချယ်ခန့်အပ်မဲ့ကောင်စီထဲမှာအရသာအများစုပါဝင်ရေးလို့ဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်အမတ်တွေနဲ့ကြံ့ခိုင်ဖုံချိုးရေးပါတီတို့လည်းစင်မြိုင်အစုပြုချက်ကိုတင်သွင်းလာတဲ့အတွက်အခြေအတင်ဆွေးနွေးမှုကတော့အတင်းနဲ့မှမှဖြစ်ခဲ့တယ်လို့လည်းရေးထားပါတယ်။ NLD အပေါ်လူထုရဲ့အကြီးအမားဆုံးစိတ်ပြတ်မှုကတော့တိုင်းရင်းသားပြဿနာပြည်လဲရေးစင်မတိုးနိုင်တာဖြစ်ပြီး NLD ဟာတိုင်းရင်းသားဖိနှိပ်ရေးကိစ္စတွေမှာစစ်တပ်နဲ့ပူးပေါင်းပါဝင်နေတယ်လို့အမြင်ခံရခြင်းပဲဖြစ်ပါတယ်။တိုင်းရင်းသားပါတီငယ်တွေဟာသူတို့ဒေသတွင်ထောက်ခံမဲ့ကွယ်သွားမှဆိုတဲ့အတွက်ပေါင်းစည်းနေကြပါတယ်တဲ့။ဒီကိစ္စဟာလွှတ်တော်မှသူတို့အမှတ်သုံးပုံနှစ်ပုံရဖို့လိုအပ်နေတဲ့ NLD အတွက်အဓိကပြဿနာဖြစ်လာနိုင်တယ်လို့လည်းကြိုခံမှန်းထားပါတယ်။ဖွဲ့စည်းပုံပြင်ဆင်ကိစ္စကိုစီတန်းတင်လာတာကတော့သူတို့ပါတီဟာစစ်တပ်ကိုထိတိယရောက်ရင်ဆိုင်နေတယ်ဆိုတာပြသဖို့အခွင့်အလမ်းဖြစ်နေပြီးစစ်တပ်နဲ့ကြံ့ခိုင်ရေးဘက်ကသဘောထားတင်းတင်းမာမာလမ်းညွှန်ကိုရွေးလာတဲ့အတွက် NLD ရဲ့လမ်းခီကတော့လွယ်ကူချောမွေ့နိုင်စရာရှိတယ်ဆိုတဲ့အကြောင်းသုံးသပ်တင်ပြထားတာဖြစ်ပါခင်ဗျာ
တရုတ်ရဲ့တောင်းခံချက်ကြောင့်တရုတ်မြန်မာတန်းငွေပိုက်လိုင်းဖောက်လုပ်မှုကြီးထွားလာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ gaswall.com online မှာ Jaya Prakash ရေးသားထားတဲ့ဆောင်းပါးကိုဆက်လက်ပြီးကောက်နှုတ်တင်ပြကြပါမယ်။တရုတ်သမ္မတရှီချင်းဖင်ကဒီနှစ်အစောပိုင်းသူ့ရဲ့နိုင်ငံခြားခီးစဉ်အစမှာမြန်မာနိုင်ငံကိုဦးစားပေးလာခဲ့တာကိုကြည့်မယ်ဆိုရင်မြန်မာကနေဖောက်လုပ်မဲ့တန်းငွေပိုက်လိုင်းဟာတရုတ်အတွက်ဘလောက်ထိအရေးကြီးနေတယ်လဲဆိုတာနှစ်ခါပြန်စဉ်းစားဖို့တော့မလိုဘူးလို့ဆောင်းပါးရှင်ကဆိုပါတယ်တရုတ်ကအမြဲတမ်းလိုအပ်နေတဲ့တဘာဝတန်းငွေစွမ်းအင်အတွက်ယုံကြည်စိတ်ချရတဲ့အထောက်ပံ့ရှိနေဖို့မြန်မာနဲ့ပိုက်လိုင်းဖောက်လုပ်မှုကသူတို့အတွက်ဆွဲဆောင်မှုရှိနေတာပါBloomberg Intelligence ကကောက်ယူတဲ့စစ်တမ်းတွေအရတရုတ်နိုင်ငံတွင်းမှာတဘာဝတန်းငွေစွမ်းအင်လိုအပ်ချက်ဟာ2019က59ရာခိုင်နှုန်းကနေ2020ပြည့်နှစ်မှာ85ရာခိုင်နှုန်းထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အကြီးဆုံးရေနံနဲ့တဘာဝတန်းငွေကုမ္ပဏီကြီးဖြစ်တဲ့ CNPC ကနေသူ့နိုင်ငံရဲ့လိုအပ်နေတဲ့စွမ်းအင်အတွက်ရှာဖွေစုဆောင်းဖို့အချိန်တိုးမြှင့်ဆောင်ရွက်မယ်ဆိုတာကတော့မေးစရာတော့မလိုပါဘူး။ဒါကြောင့် LNG တဘာဝတန်းငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းအကောင့်ထည့်ဖို့တရုတ်ဘက်ကအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့သဘာဝဓာတ်ငွေပိုင်လိုင်းကနေတရုတ်ကိုတင်ပို့နေတဲ့ပမာဏဟာသဘာဝဓာတ်ငွေကုဗမီတာ240ဘီလီယံအတွက်ဖြစ်ပြီး2020အတွက်လိုအပ်နေတဲ့အထက်က52ရာခိုင်နှုန်းလောက်နဲ့2030ပြည့်နှစ်အတွက်35ရာခိုင်နှုန်းလောက်ပဲဖြည့်ဆည်းပေးမှာဖြစ်ပါတယ်။အေရာဝတီတိုင်းဒေတာကြီးမီးလောင်ကြိုက်ဒေတာမှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိမဲ့ LNG သဘာဝဓာတ်ငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းကိုတရုတ်နိုင်ငံက Zifu Holding Group နဲ့မြန်မာပြည်တွင်းက Supreme Company အုပ်စုတို့ကပူးပေါင်းအကောင့်ထည့်ဖို့ဆောင်ရွက်ဖို့သဘောတူညီချက်ရထားပြီးဖြစ်ပါတယ်။ Pipeline ဖောက်လုပ်မဲ့ဒီစီမံကိန်းဟာငလျင်ကြောပေါ်မှာတည်ရှိနေတဲ့အပြင်အခြားသဘာဝဘေးအန္တရာယ်တွေကိုလည်းဖြစ်ပေါ်စေနိုင်တဲ့အတွက် Pipeline ဖောက်လုပ်မဲ့အစားတင်မောနဲ့တင်ယူပို့ဆောင်တာကပိုပြီးကောင်းမွန်မယ်လို့သူတေတီတူကိုကူကားပြီးဆောင်းမရှင်ကရေးထားပါတယ်ရှင်
။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ3240အပြင်လိုင်းလံမီတာ190ကနေလည်းတိုးချဲ့ထုတ်လွှင့်နေပါပြီ။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်သတင်းလွှာတွေတဲမှာတော
့လက်ရှိရွှေဝယ်စုမယ်ဆိုရင်တော့အဲလောင်းတန်း investor တွေတော့ကောင်းပါတယ်။အဲဒါပေမဲ့ကျွန်တော်တို့ပုံမှန်အယောင်းဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေကြီးဟာ
ရွှေစည်းချလာတော့ရွှေဝယ်စုဖို့အချိန်ရောက်ပြီလားဆိုတာကိုပတ်စင်စီးပွားရေးခဏမှတင်ပြပါမယ်။အမှုပညာရှင်တွေအကြောင်းစုစည်းတင်ပြပေးမဲ့တက်တန့်ရောင်သတင်းလွှာ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့မြန်မာတခွင်အပတ်စဉ်ခဏကိုနားဆင်ကြရပါမယ်။မွန်ပြည်နယ်ဘီးလင်းမြို့နယ်မှာကုန်ချမ်းရှာလာလို့ဝါးနဲ့ထုတ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချမှုကတိတိတသားသားကျဆင်းသွားပါတယ်။ဝါနဲ့လုတ်တဲ့လက်မှုပစ္စည်းရောင်းချသူတွေဘလို့အခက်တွေ့နေကြတယ်လဲဆိုတာကိုမြင့်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ဆက်ပေးထားပါတယ
်။မွန်ဂျီနယ်ဘီလင်းမြို့နယ်မှာရှိတဲ့ဝါရီရှားပါလာလို့ဝါနဲ့ထုတ်လို့တဲ့တနိုင်တပိုင်လူသုံးကုန်ပစ္စည်းရောင်းချသူတွေအနေနဲ့တွက်ချီပကတ်ဖြစ်လာတယ်လို့ဝါလုပ်ငန်းရှင်တွေကပြောပါတယ်။ဘီလင်းမြို့နယ်အတွင်းမှာရှိတဲ့ခြေရွာတွေမှာဒေသထွက်ဝါတွေကိုသုံးဖြူပြီးတော့တနိုင်တပိုင်လူသုံးကုန်ပစ္စည်းတွေထုတ်လို့ရောင်းချနေကြပါတယ်။ဝါနဲ့ပြုတ်လုထားတဲ့ကလထိုင်း၊ဂဒင်း၊ဝါခမ၊ဝကတ်၊ဇပွဲ၊တောက်ရီဝူဖုံ၊တောက်ရီခွက်၊ပတ်စံအိတ်၊ပလိုင်းဝါလင်ပန်းစတဲ့အလှဆင်ပစ္စည်းတွေပြင်ဝါလိုက်ကာတွေကိုလည်းပြုတ်လုရောင်းချနေကြတာပါ။2016ခုနှစ်ကစတင်ပြီးတော့တနှစ်တည်းတနှစ်ဝါကုန်ချမ်းတွေရှားပါးလာတာကိုတွေ့ကြုံရတဲ့အပြင်ဝါဈေးနှုန်းလည်းမြင့်တက်လာတဲ့အတွက်ဝါအသုံးပြုလူသုံးကုန်ပစ္စည်းထုတ်လုပ်ရောင်းချသူတွေအနေနဲ့အကျိုးအမြတ်နည်းပါးလာပြီးလုပ်ငန်းအဆင်မပြေဖြစ်လာတယ်လို့ဆိုပါတယ
်။တွင်ကျဲတဲ့အရင်ကဆိုရင်တော့တွေ့ရလို့အများကြီးလုပ်ကြတာပေါ့။အခုကျတော့ဒီဝါပိုက်တွေကလည်းဈေးကြီးတယ်ဝါပိုက်တွေကလည်းရှားတဲ့ရှားလာတယ်။အဲ့တော့ကလထိုင်လုပ်ပေမဲ့တချို့ကျတော့မရောင်းတော့ဖောက်တယ်မယူဖောက်တယ်တွေနားလာလို့ပေါ့ဥမာ။နောက်ဝါတွေကလည်းရှားသွားတယ်ชาวบ้านด้วยว่าอีนดิซี 2,000 ส่วนอีกคุณนี่สู้กาดิซี 3,000 ส่วนบ่มาบ่ป่าวอ่ะไอ้หลูนี่ผิดแต่ด้วยชั่วจ้าก็เลยไม่ไก่ดอกดิยางแล้วหลูนี่จ้าก็ยางแหวนนี่อ่ะป้าได้ด้วยกาซี้เนี่ยแหละกูบ่รู้บอกมะแลตรุอ่ะโตตองเลยสิกูเนี่ยได้ไม่ไปหน่าอยู่ไอ้หลูนี
่ว่าโรงงานลูกไก่นี่ตูตูก็เลยคุณโหลบอกได
้ดีว่าตะเบียนนี่ก็เหมือนกันว่าก็แล้วกันเตี่ยวถ่ายนี่เลิกเลยโหไอ้เนี่ยห่านี่เลิกแล้วบ่ทวินเบ็ดนี่บ่นั่นแหละตรงนี้เนาะสิว่าอักแกละหลัวคายเนี่ยเลยซะว่าจริงๆเนี่ยอักแกหมูปูนี่ก็ซี้ปูมาบ่
လူသုံးမှုပစ္စည်းတွေထုတ်လုပ်တဲ့နေရာမှာတော့မျက်စံကျဲဝါမျိုးကိုအဓိကထားပြီးတော့အသုံးပြုကြပါတယ်။ရခိုင်နှစ်တွေတုန်းကတော့ဝါဈေးနှုန်းအနေနဲ့ high check ကားတစ်စီးစာဝါတစ်ခေါက်ကို7,000ခန့်ပေးဝယ်ခဲ့ရပေမဲ့ယခုနှစ်မှာတော့ high check ကားတစ်စီးစာဝါတစ်ခေါက်ကို7,300အထိပေးဝယ်နေရတယ်လို့သိရပါတယ်။ဒါ့အပြင်ဝါအရေးသွေးပေါ်မှာမူတည်ပြီးတော့ဈေးနှုန်းကွာခြားချက်လည်းရှိနေပါသေးတယ်။
အဲ့ဒါ1000ခွဲ2000လောက်နေအခုဆို3000ခါကြမ်း3000ခွဲထိပြေဝဲတော့ခါကြရတယ်ခက်လေခါကြတဲ့စီ3000ခွဲပေါ့2800အဲ့လိုမျိုးလေးပြေဝါးအနေထားဝင်ကြည့
်ဝါးရီပေါ်များစင်ကာလာတုန်းကဝါးကိုလူတလောက်ရရှိနိုင်တယ်လို့ဈေးနှုန်းနဲ့တက်တာတဲ့အတွက်ဝါးလူသုံးကုန်ပစ္စည်းထုတ်လို့ရမှာတွက်ချိကိုက်ခဲ့ပါတယ်လက်ရှိအချိန်ဒီမှာတော့ဝါးလုပ်ငန်းကနေအကျိုးအမြတ်နေပါလာတဲ့အပြင်ဝါလိုအပ်ချက်တွေရှိနေတဲ့အတွက်လုပ်ငန်းအဆင်မပြေမှုတွေလည်းရှိလာတယ်လို့ဆိုပါတယ်
။သူတို့ခောက်လို့ဆင်တော့ဝယ်ရလွယ်တာ။အဲဒီမျောတွေပိတ်လို့ဆင်တော့ဝယ်ရခက်တာ။အခါတိုင်းလောက်တော့မရတော့ဘူးလို့ပြော။ခါတိုင်းတရေလုံးရင်5,000လောက်ကျန်တယ်ဆိုတော့သူကတော့3,000-4,000လောက်ပဲကျန်တော့တယ်။ဒီဥစ္စာ3,000လောက်ပဲပြီးရဲ့တရားဝယ်ရတယ်။တော့တွင်တာဈေးမျိုးလို့တွင်ရတယ်ပြီးရရတဲ့လောက်ပင်လို့ရတယ်သူက။ဆိုက်စုပ်သူတို့မှလား၊ကတင်မှလား၊ဒီလိုတွင်ဘက်မှလား။ဟိုအပေလေးတယောက်ထိုင်လို့အဲ့လိုမှတော့တခုနဲ့ထိုင်ရလို့ပြောတာပါအခါတိုင်းလို့ရောင်းမကောက်ဘူးက
ဝါလုပ်ငန်းလုပ်ကင်နေသူတူကလည်းခုလို့ပြောပါတယ
်တွေ့တယ်ရရတော့ယူတယ်ဒါကိုကမရိုက်နိုင်ဘူးကြည့်စားတော့မလာပါဘူးပုံမှန်ခုဒီနေ့တဲလောက်တော့ဘော2,000-5,000လုံးသားတော့ရတယ်ဘောဝါဘူးလောက်ကားဘူးဖြစ်ပြီးသွားရဲ့ဝါဘူးဒီပစ္စည်း တံမိုးတို့ကြော်ရိုးတို့ခဲ့ပြီးသွားရင်အခုကျတော့ကိုရောက်တစ်သောက်တစ်သောက်ဘွယ်အလောက်ထိကျော်ကျန်တာပေါ့အလောက်ရင်ထွက်ရင်ထွက်သလိုပိုကျန်တာပေါ့
ဝါထောက်လုပ်သူတွေအနေနဲ့တွက်ချေမကိုက်တဲ့အတွက်တစ်နှစ်တစ်နှစ်နဲ့လောက်ကိုင်းသူနေပါလာပြီးတော့အများစုကတော့ဝင်ငွေကောင်းတဲ့တခြားလုပ်ငန်းတွေပြည်ပနိုင်ငံတွေစီကိုပြောင်းရွှေ့နေထိုင်ပြီးတော့လောက်ကိုင်းနေကြရဲ့လို့သိရပါတယ
်ဒီကစားတဲ့အလုပ်တွေကြောင်းလောက်ကြရတယ်ဆိုတော့လည်းအဲ့လိုမျိုးကြီးခက်ခဲလေးတွေရှိနေတယ်ဈေးဆိုင်တွေက
လူစီးတင်ရောက်လို့မရတော့တို့စင်းတင်ရောက်လို့ရရင်ပြန်ပို့ပေးရတယ်ဘောတခြားလောက်ထွက်လို့တော့နေပါတယ်အလုတ်ကနည်းနည်းဥစားအရင်စရတော့အရင်များတော့အပြင်မှာထွက်လို့ရပါတော့အပြင်မှာထွက်လို့အပြင်အလုတ်ရှိတော့ထွက်လို့တော့မရှိတော့ဒီအလုတ်လို့ရပါတော့
တပြင်းဒီချေးရွာကရွှေကန့်ငုံဝါကလက်ထိုင်လူသုံးကုန်ပစ္စည်းအယောင်းဆိုင်ပန်ရှင်ကလည်းခုလိုပြောပါတယ
်ပစ္စည်းတွေကအခုနေရာတိုင်းမှာပြတ်နှက်နေတဲ့အတွက်ကအယောင်းဝယ်တွေကတော့အရင်နေ့နဲ့မတူဘူးပေါ့နော်အတူမပြားဘူးတွေပါတယ်ပါတဲ့အတွက်အယောင်းဝယ်တွေကတော့ရင်တို့မပြတ်နှက်တော့မဖြစ်ဘူးပေါ့မတွန့်ကျဲတော့တိတ်ပြီးတော့အခုကအဲဒီတရင်ကျိုးရက်တို့ဒီစင်မှာရက်တို့ကြရင်ဖျားဘူးတွေလာတယ်ကြားတယ်နောက်ပြီးတော့ခီသွားဧည့်သည်တွေလည်းများတယ်အခုကခီသွားဧည့်သည်လည်းမရှိဘူးဖျားဘူးတွေလည်းမလာတော့
အရင်တုန်းကဘီးလင်းမြို့နယ်မှာဝါဟုံသုံးပြုပြီးတော့ထုတ်လုပ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာ200ဝန်းကျင်ခန့်ရှိပြီပဲလေယခုလိုအချိန်တွေမှာတော့100ခန့်သာရှိတယ်လို့သိရပါတယ
်ဒီကတော့နေဝါပြီးဘာဖြစ်တော့ပင်ပန်းခါတော့မရှိတော့ဘူးအဲ့လိုမျိုးဖြစ်တာပါအဲ့လိုပဲလုံနေရတယ်မရှိတော့လေလုံနေရတာပါမိုးတွင်တဲ့တွင်လောက်ကြတော့လေဒီကလထိုင်လောက်တဲ့လူတွေကြတော့လေအကြိတ်အဝါသားအောက်ရေအကြိတ်ကြီးတွေကမှသလိုလောက်တယ်အဲ့ဒါကြတော့အနည်းအကျဉ်းလောက်ပဲရောင်းရတော့တယ်မိုးကြတော့အဲ့လိုမျိုးဒီຫນွေပွင့်လင်းလာတဲ့ຢာတိလေးမှပဲသူတို့ကအများနဲ့ရောင်းရတာပေါ့နော
်မွန်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ကျန်းတွေရှားပါနေတယ်လို့ကချင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ကျန်းတွေရှားပါနေတယ်လို့ဝါလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်။ကျမမေတ္တချန်ဟိမမြန်မာခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
အစီအစဉ်မြန်မာတခွင်အစီအစဉ်ကို VOA ရုပ်သံအစီအစဉ်တွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အနုပညာသတင်းတွေနားဆင်ရမယ့်တက်တန့်ရောင်သတင်းလွှာနဲ့မနေ့ကအင်္ဂလိပ်သင်ခန်းစာတွေကိုမထုတ်လွှင့်ခင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြချင်ပါတယ်။မြန်မာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာဈေးချသလိုရွှေဈေးကလည်းကျနေပါတယ်။ကမ္ဘာရွှေဈေးတက်လာပြီးမှလည်းမြန်မာနိုင်ငံတွင်းမှာတော့နေဆက်တွေကနေရွှေအထွက်ကနည်းနေပြီးဒေါ်လာဈေးကလည်းကျနေလို့ဈေးဆက်ကြအောင်မလားလို့ရွှေလုံငန်းအတိုင်းဝိုင်းချမှာတုံးသက်စောင့်ကြည့်နေကြပါတယ်။မန္တလေးအခြေစိုက်ရွှေဈေးကွက်အနိကစောင့်ကြည့်လေ့လာနေသူကိုသူရာထွန်းနဲ့ကျွန်မဆွေးနွေးထားပါတယ်ရှင်။
လက်ရှိကတော့ဒီတပတ်သွင်းရတော့ရွှေသေးရတော့ဟို4,000 5,000 ဝန်းကျင်တော့ကျသွားတာပေါ့နော်။ဘာကြောက်လဲဆိုတော့အဓိကတော့ဒီပြည်တွင်းဒေါ်လာဈေးပေါ့။ဒါပြည်တွင်းဒေါ်လာဈေးကဒီ1,400အောက်ကိုဖောက်ဆင်းပြီးအခုလက်ရှိ1,380ဝန်းကျင်ထိကျသွားတာပေါ့။အဲ့တော့ကြောက်ဒီမှာရွှေသေးရလည်းလိုက်ကျတယ်ပုံမှန်ဖြစ်သွားတာပေါ့
။မြန်မာဈေးကွက်မှာဒေါ်လာဈေးလည်းကျတယ်နိုင်ငံခြားငွေပေါက်ဈေးလည်းတော့ကျတယ်အခြေအနေမျိုးရှိတယ်ရွှေဈေးကလည်းလိုက်ကျတယ်ဆိုတော့ငွေစုမဲ့သူတွေအနေနဲ့ဘယ်ဟာကိုဝယ်ထားလို့အဆင်ပြေမလဲဒေါ်လာဝယ်ထားရင်အဆင်ပြေမလားရွှေကိုဝယ်ထားရင်အဆင်ပြေမလား
လက်ရှိနေထားရတော့ဒေါ်လာဈေးကတော့ဒီကျွန်တော်တို့ဒီအင်ဂျီနာချင်းနိုင်ငံတွေရဲ့သူတို့ငွေကြေးတန်ဖိုးထက်ပြီးတော့ short နိုင်မ short နိုင်ပါတော့အဲ့ပုံမူတည်တာပေါ့အဲ့တော့လက်ရှိကတော့ဒီဒေါ်လာဈေးကတော့ဈေးကွက်ကတော့အများခန့်မှန်းတာတော့ဒါလက်ရှိ1,300လားအထိကိုဆင်းနိုင်တယ်ပေါ့နော်အာနောက်တစ်ခုကအဲဒီရွှေနဲ့ပတ်သက်ရင်တော့ရွှေသေးရတော့လက်ရှိရတော့ဒါ12သိန်းအောက်ကိုနည်းနည်းရော့သွားပြီပေါ့နော်။ဟိုလက်ရှိအချိန်ဒီမှာတော့ဟိုငွေရှိတဲ့တွေကတော့ကျွန်တော်ကတော့ပို့ပြီးတိုက်သွင်းတာတော့ဒီရွှေဟိုဝယ်စုဖို့ပို့တိုက်သွင်းတာပေါ့နော်။ဘာကြောက်လဲဆိုတော့ဒီရွှေသေးဆိုတာကတော့ဟိုအတက်ကြတော့ဒီဒေါ်လာဈေးလောက်တော့လက်ရှိမှာမကျန်းပေါ့နော်။ပြန်နောက်တစ်ချိန်ဒါရွှေသူကလည်းဒီ long term investment တွေကတော့ပို့ပြီးတော့ဟိုကောင်းတဲ့ဘောမှာရှိပါတယ်။
စုရှယ်ယာဈေးနှုန်းတွေကကျသွားပါတယ်ဆိုတော့တစ်ချိန်တည်းမှာပဲရွှေဈေးကတော့တက်လာတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံတွင်းမှာရောဒီကမ္ဘာရွှေဈေးနဲ့လိုက်ပြီးတော့တက်လာနိုင်တဲ့အနေအထားရှိပါသလားရှင
်လက်ရှိကတော့ကျွန်တော်တို့ဒီရွှေလက်ရှိရွှေဝယ်စုမယ်ဆိုရင်တော့အဲ long term investor တို့ကတော့ကောင်းပါတယ်အဲဒါပေမဲ့ကျွန်တော်တို့ပုံမှန်အယောင်းဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေဈေးကအနည်းငယ်ထက်ပြီးတော့ကျနိုင်ချေရှိသေးတာပေါ့နော် ဟိုအဲ့တော့ကြောင့်ကျွန်တော်အနေနဲ့ဟိုအကြံပြုတယ်ဆိုရင်တော့လက်ရှိအဲဒေါ်လာရောရွှေရောလက်ရှိမဝယ်ထားသေးတာတော့ပို့ပြီးတော့ဟိုတင့်တော်မယ်လို့တော့ယူဆပါတယ
်အဲ့တော့ရွှေဝယ်ခြင်းတဲ့သူတွေရောက်တော့ရောအထဲဝယ်ရင်ကောင်းမလားဒါမှမဟုတ်အသားလိုင်းဘက်ကိုဝယ်ရင်ကောင်းမလား
သုံးနိုင်တဲ့ငွေပုံမူသီးတော့နော်ဟိုဥမာတော့အထဲလိုင်းကြတော့လေဒီပြည်တွင်းမှာအထဲလိုင်းကြတော့လေကျွန်တော်တို့ကရောသွက်တွေရှိတဲ့အတွက်ကြောင့်အဲကိုအကျိုးမြတ်တစ်ခုအနေနဲ့ဝယ်ယူစုဆောင်မယ်ဆိုရင်တော့ဒါအထည်လိုင်းရတော့တိတ်ပြီးတော့အကျိုးမြတ်မရနိုင်ဘူးပေါ့နော်အဲကျွန်တော်ဒီအတုံးခဲလိုင်းရတော့ရောသွက်မရှိတဲ့အတွက်ကြောင့်နောက်ဝေးပြန်ဖော်ရင်လွယ်တဲ့အတွက်ကြောင့်အဲအချိန်မရွေးပြန်လဲရောင်းချနိုင်ရောင်းချရင်ကိုယ်သက်ပို့အဆင်ပြေတာပေါ့နော်အဲတော့တကယ်လို့ဝယ်ယူစုဆောင်တဲ့နေလူများတို့တော့ကျွန်တော်တော့ဒီအတုံးလိုင်းကိုအခဲပေါ့နော်အခဲကိုကျွန်တော်တို့ကပို့ပြီးတော့ဟိုအားပေးပါတယ
်ဒီမြန်မာနိုင်ငံရဲ့ရွှေဈေးကွက်ရွှေဈေးနှုန်းသတ်မှတ်ချက်ကဘယ်သူတွေကသတ်မှတ်နေတာပါလဲ
လက်ရှိကျွန်တော်တို့မြန်မာနိုင်ငံရွှေဈေးကွက်ကိုအပိုင်းနှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာရွှေဈေးကွက်တစ်ခုရှိတယ်မန္တလေးမှာရွှေဈေးကွက်တစ်ခုရှိတယ်အဲ့တော့ဒါတော့ဟိုတရားဝင်ဖွဲ့စည်းရတဲ့အစိုးရအသိမှတ်ပြုအဖွဲ့အစည်းတွေပေါ့နော်နောက်ကျွန်တော်တို့အဲမြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီရွှေဈေးကွက်ကိုအဓိကဖွင့်တာတော့ဈေးဖွင့်လာတော့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်းအားမနေ့ဆက်လာရွှေဖွင့်ပါကျွန်တော်ရွှေဈေးစောက်ဖွင့်ပါတယ်အဲပြီးရင်မန္တလေးတိုင်းရွှေလုံငန်းရှင်များအတင်းကအဲနှစ်လေ17နာရီခွဲဆိုရင်ဈေးကွက်စောက်ဖွင့်ပါတယ်အဲ့တော့ညနေ4နာရီလောက်ဝင်ကျင်လောက်ဆိုရင်တော့ဒါဈေးကွက်ပိတ်သိမ်းတာပေါ့နော်ဟောဟိုဈေးကွက်ပိတ်သိမ်းတဲ့အချိန်ပေါ့အဲ့တော့လက်ရှိမြန်မာနိုင်ငံမှာတော့လက်ရှိဒီရွှေအကြောင်းဝယ်လုပ်တဲ့လူတွေကတော့ဒီရွှေအတင်းအားထုတ်ပြန်တဲ့ရွှေအတင်းမှာအကြောင်းဝယ်ဖြစ်တဲ့အဲဈေးနှုန်းကိုပဲစံနမူနာယူကြတာပေါ့နော်အဲအခုနောက်ပိုင်းမှာတော့ဒီရွှေဈေးကွက်ကိုလက်ဝဲကြီးအုပ်တာတို့နောက်ဒီရွှေကစားတဲ့ပုံစံမျိုးတွေကတော့အခုနောက်ပိုင်းမှာတော့တိတ်မရှိတော့ပါဘူးဟိုမတွေ့ရတော့ပါဘူးဟိုဘာကြောင့်လဲဆိုတော့လွတ်လပ်စွာဝယ်ယူရောင်းချနိုင်ခွင့်တော်တော်များများလဲလုံးနေကြတဲ့အတွက်ကြောင့်ပေါ့နော်ဟိုခွင့်ပြုထားပြီးတဲ့အတွက်ကြောင့်လဲအဲ့လိုမျိုးကတော့နောက်ပိုင်းတိတ်မတွေ့ရတော့ပါဘူးဗျ
ဒီရွှေလုံငန်းရှင်များအတင်းတွေကနေပြီးတော့တတ်မှတ်နေတဲ့ဈေးနှုန်းတွေခါရောက်တော့ရောဘယ်ပေါ်မှာမူတည်ပြီးတော့တတ်မှတ်ပါသလဲရှင
်ကျွန်တော်တို့ဒီဈေးကွက်စားဖွင့်တဲ့အချိန်မှာတော့ဒီကမ္ဘာရွှေဈေးရယ်ဒါပြည်တွင်းဒေါ်လာဈေးရယ်နောက်ဒီဈေးကွက်ထဲကဒီဝယ်လူအားရောင်းလူအားအခြေအနေအပေါ်မူတည်ပြီးတော့မှဒီရွှေဈေးစားဖွင့်ကြတာပေါ့နော
်အာတကယ်လို့မြန်မာနိုင်ငံတွင်းကနေပြီးတော့ရွှေဈေးကျလာတဲ့အချိန်မှာဒီအိန္ဒိယနိုင်ငံတွေကနေပြီးတော့လှမ်းပြီးတော့ဝယ်လိုက်တဲ့အနေအထားမျိုးပေါ့နော်ကမ္ဘာဈေးနဲ့မြမရွှေဈေးနဲ့ကွာဟတဲ့အခါမှာအမျက်ထွက်နိုင်တဲ့အခါမှာအိန္ဒိယနိုင်ငံတွေကလှမ်းပြီးတော့ဝယ်တယ်ဆိုတော့ဈေးကွက်တခုရှိထားတယ်လို့လည်းကျွန်မသိထားပါတယ်ဆိုတော့အခုအနေအထားမှာရောမြမရွှေဈေးကကျနေတယ်အိန္ဒိယနိုင်ငံတွေကဝယ်လိုက်လာတဲ့အနေအထားရောရှိပါသလားလက်ရှိရွှေဈေးကွက်ထဲမှာ
လက်ရှိကတော့ကျွန်တော်တို့ဒီပြည်တွင်းရွှေဈေးကွက်မှာတော့လက်ရှိကတော့တော်တော်များများကတော့အယောင်းဝယ်တော့တိတ်မလောက်ကြတော့ပေါ့နော်ဒီရပိုင်းကြတော့ဒီအတက်ကြကျန်းတဲ့ရွှေဈေးအတက်ကြကျန်းတာရောဒီဒေါ်လာဈေးအတက်ကြကျန်းတာရောဖြစ်တဲ့အတွက်ကြောင့်ဒါဝယ်ယူစုဆောင်အယောင်းဝယ်လောက်တဲ့သူတွေအနေနဲ့ကတော့လက်တော်မှာစောက်ကြည့်နေကြတာများပါတယ်အဲနောက်တစ်ခုကကျွန်တော်တို့ဒီနေဆက်ကုန်နေဆက်မှာတစ်ဆင့်ဒီရွှေသွင်းတာတို့ရွှေပြန်ထွက်တာတို့ဟာလည်းလက်တော်အနေထားကတော့ကျွန်တော်တို့ဟိုကြားတော့တော့လောဆယ်တော့မရှိသေးပါဘူးဘာလို့ဆိုတော့လေအကုန်လုံးကနေဆက်မှာလည်းဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဟိုကုံသွေးကြီးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်လေအဲလက်ရှိနေထားကတော့ဒီနေဆက်အဝင်ထွက်ကတော့ကျွန်တော်တို့ဟိုလက်ရှိနေထားကတော့မရှိဘူးလို့ကျွန်တော်ယူဆပါတယ
်ဒေါ်ရရှင်များရှင်အခုည9နာရီမှာကျမတို့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုလည်းမိတ်ဆက်ပေးခြင်းပါတယ်
COVID-19 ရောဂါကမ္ဘာမှာခြေပြန့်လာတဲ့အချိန်နဲ့လူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေလည်းတိုးထက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလား။လူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။လာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။
ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-555ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်ဒေါက်တာရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ည9:00ရဲ့အစီအစဉ်မတိုင်ခင်ဆက်သွယ်ချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က1-232-382-555ဖြစ်တယ်လို့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။အချိန်မီဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါရစေ။အခုကတော့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်သတင်းလာမှာတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပသွားတဲ့ပါရီဖက်ရှင်သတင်းပတ်အတွင်းမှာ Chanel Fashion Show မှာပြသွားတဲ့လက်ရာတွေကတော့နေတိုင်းဝတ်ဆင်လို့ရတဲ့အဝတ်အစားမျိုးတွေများရဲ့လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတဲ့ကိုပြောပြပေးသွားပါမယ်ပြင်သစ်နိုင်ငံမှာကျင်းပတဲ့ပါရီဖက်ရှင်သတင်းပတ်အတွင်း Chanel Fashion တစ်စိတ်ရဲ့အင်္ဂါနေ့ Fashion Show မှာတော့ကဘောဝါနဲ့ဘေးကွဲကျဲသီးတဲ့ဘောင်းမီအရှိတူမျိုးစုံနဲ့ကောက်အင်းကြီးရှိတွေကိုဖောဖောတီတီတွေ့ခဲ့ရတာပါ။ပါရီဖက်ရှင်သတင်းပတ်အစုံရှိုးတွေကအခမ်းအနားဆုံးဖက်ရှင်ရှိုးလည်းဖြစ်ပါရဲ့။မနေ့ကမှကွယ်လွန်သွားတဲ့ Chanel ဒီဇိုင်နာ Karl Lagerfeld မရှိတော့တဲ့နောက်ပိုင်း Chanel Fashion တိုင်းရဲ့ဒုတိယဒီဇိုင်နာ Virginie Viard လက်ရာတွေဖြစ်ပြီးတော့အဖြူမဲမိခိုးရောင်တွေများများဆဆသုံးထားတာတွေ့ရပါရဲ့။ဒီရောင်တွေကလည်း Chanel ရဲ့အမှတ်သားလို့ပြောလို့ရမှာပါ။အရောင်တွေထဲမှာဆိုရင်တော့ raspberry ပန်းရောင်ပန်းသေးစင်းရောင်တွေကိုစောင်းရာတီ fashion ဖန်တီးမှုတွေအတွင်းမှာတုံးထားတာတွေ့ရပါလိမ့်မယ်။နွားချောင်းသူစတိုင်ပေါင်းပြီးနဲ့ model တွေကနှစ်ယောက်ဆက်ဘူးအရှိတွေစီးထားတာလည်းတွေ့နိုင်ပါသေး။ဒီ fashion show ရဲ့အမှားစကားမှာတော့ designer Viard ကအထူးထလဲမွတ်မံမှုမလုပ်ထားတဲ့ချစ်ချင်းမြတ်တာဖွဲ့ကျူးမှုအတွန့်အတည့်မပါတဲ့ခံစားချက်မျိုးလို့ရေးထားပါသေး။show ပြင်ဆင်ကလည်းခါတိုင်း channel show တွေနဲ့မတူဘဲနဲ့တော်တော်လေးကိုစိတ်တရားဆန်တဲ့ဖန်တီးမှုမျိုးတွေတွေ့ရပြီးတော့ရေးခဲ့တဲ့ကျွန်းတွေကိုရောက်သွားတယ်လို့ပြင်ဆင်ထားတာပါ။အဲ့ဒီမှာမှ model တွေကမှန်ရောင်ပြောင်းလဲတဲ့ကျန်းပေါ်မှာလမ်းလျှောက်ပြကြပါလိမ့်။နာမည်ကျော်ဆယ်ကျော်သက် model Kyra Gaba ကပခုံးပြက်အမဲရောင်ဂါဝင်ရှင်နဲ့ရေနာစီကျဲကပတ်ပတ်ထားတယ်လို့ပွဲသိမ်းမှာထွက်လာတဲ့ super model Gigi Hadid ကတော့ဘိုက်ပေါ်အမဲရောင်အင်ဂျီဘောင်းမီတူတို့ကိုကောက်အင်ဂျီရှိင်းနဲ့တွဲဝတ်ပြထားပါလိမ့်။အခု designer Viet က230 Chanel designer လုတ်သွားတဲ့ကွယ်လွန်သူသူဆရာ Karl Lagerfeld ရဲ့ခြေရာမီအောင်လိုက်နိုင်မလားဆိုပြီးတော့ဒီပွဲကိုအများကစိတ်ဝင်တစားစောင့်ကြည့်ခဲ့ကြတာပါဒီပွဲကိုလာတက်ခဲ့တဲ့ပြင်သစ်ရုပ်ရှင်မင်းသမီး Carita Dor ကတော့ဒီ show မှာ Karl Lagerfeld ရဲ့အနန္တတွေတွေ့နေရဆဲဖြစ်ပြီးတော့ပို့ပြောအခုခေတ်ကိုထင်ဟတဲ့လက်ရာတွေလည်းဖြစ်တယ်လို့ဆိုပါတယ်ဒီနေ့ပြသွားတဲ့အဝတ်အစားတွေကနေ့စဉ်သွားလာလှုပ်ရှားမှုမှာဝေလို့အဆင်ပြေတဲ့အထက်လေးတွေလို့သူနဲ့သူတကယ်ချင်းနေထင်ကြောင်းမင်းသမီးကပြောပါတယ်ကမ္ဘာတလုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်နေပြီးတော့ပြင်သစ်နိုင်ငံမှာလည်းလူများများအဆူဝေမှုပိတ်ပင်ထားတဲ့အချိန်မှာကျင်းပတဲ့ဒီဖက်ရှင်ရှိုးကိုတက်ရောက်တဲ့သူတချို့ကတော့ဒီဇိုင်းထွင်ထားတဲ့နှာခေါင်းစည်းမျက်နှာဖုံးတွေဝေးလာကြတာတွေ့ရပါရဲ့ဒီဆက်ရက်တာကျင်းပတဲ့ဖက်ရှင်ရှိုးကိုတရုတ်နိုင်ငံကလူမှုကွန်ရက်နာမည်ကျော်တွေဖက်ရှင်အဝယ်တော်တွေရောက်လာခဲ့ကြပါပဲတခြားနိုင်ငံစုံကဖက်ရှင်အယ်ဒီတာတွေနဲ့အဝယ်တော်တွေတော့ရောက်လာခဲ့ကြတာပါတရုတ်နဲ့ထိုင်ဝမ်ကဒီဇိုင်နာတချို့ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကြောင့်ဒီဖက်ရှင်သတင်းပတ်ကနေနှုတ်ထွက်သွားကြတာဖြစ်ပါလေရှင် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အစမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မေးခနာချော်ရဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအပါအဝင် VOA ရဲ့အပတ်စဉ်ကဏ္ဍတွေကိုတော့ကျမတို့ရဲ့ website ဖြစ်တဲ့ bamis.voanews.com မှာအချိန်မရွေးလာရောက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မနေ့ကင်းအင်္ဂလိပ်သင်ငန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လာလတ်တန်ရဲ့ American Indian သုံးအင်္ဂလိပ်သင်ငန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
ပါ blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing ကb l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုကြီးညွှန်းပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင်။ in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစောစောကပြောခဲ့တဲ့လိုပါပဲအဆိုးတွေကအကောင့်ဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ခုဒုတိယကျင်ပြပြီးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X ed mixed ga mix mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် mixed mix ကတော့ past tense အတိတ်ဘဝကိုပြတဲ့ရောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟာရကိုရှေ့မှာ adjective နာမဝိသေသနဖြစ်အသုံးပြုထားတာမှုဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ရောနေတယ်ဆိုတော့အဆိုးနဲ့အကောင်းရောနေတာပေါ့ရှင်။အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘိုးလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လည်းဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အသေးပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီတော့နဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနေသူဇနီးတို့ဒေါ်လာ300ထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တော်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
C-O-U-N-T, count ka yi dwe ta. Y-O-U-I, yoga tin yi.B-L-E-S-S-I-N-G-S, blessings ka kaung ji ming la su la su ro zikwai tun ye thai yai thi be ga kaung ne sik chan na zia phit de ha ri gu ye twet ji ba bo shin. idiom အတိပဲကလည်းရှင်းပါတယ်ကိုကံကောင်းနာကိုကျေးဇူးတင်မှုဖြစ်ပါတယ်အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်
Many refugees count their blessings to be resettling in America.
Dukha de emya pya ga thiru American pi daw su ma la yauk che cha ni thain kwin ya ja de atwe kan kaung ne le lu yu sa ja da phit par de lu dibe ya par de upma ko naw ta khaw na sin chi ja ya aw
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
ဒေါ်လာလာတာစီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဝေဖန်အကြံပေးကြဖို့ကိုလည်းလိုက်လိုက်လဲလဲဖိတ်ခေါ်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါနေ့မနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုတော့မနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 kHz 1511 3ညလိုင်းဒိုမီတာ25 kHz 1182 3ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုစောဝန်းလှိုင်ကသတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင
်ဒီဘက်တိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးအဝါဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နေကန့်သက်ပြင်လိုက်ပါတယ်ဒီကန့်သက်ချက်ကြောင့်လူပေါင်းတန်း60နီးပါးခီးသွွာလို့မရကြတော့ပါဘူးဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကပ်ရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်စိုးရိမ်မှုတွေရှိနေတာကြောင့်တနင်္လာနေ့ကအစုရှယ်ယာအညွန့်ငွေတွေတိတိတသားထိုးကျသွားခဲ့ပါတယ်နယူးယောက်မြို့ကအဓိကအစုရှယ်ယာအညွန့်ငွေတွေဟာလည်းတနင်္လာနေ့ဈေးကွက်ဆောက်ဖွင့်တဲ့အချိန်မှာ900ခန့်လုံးကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ကျလိုက်နေဖြစ်နေခဲ့ပါတယ်မြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့ဗုဒ္ဓတော်မြို့နယ်အမျိုးသားလွတ်တော်အမတ်ကိုရာဇဝမှုမြောက်တဲ့အသေးဖြစ်မှုနဲ့စစ်တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဘူးတိတောင်မြို့နယ်အထက်လွှတ်တော်မှပြောတော့ကိုကပြီးရိုက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့တဲ့သတင်းကိုစစ်တပ်ကကန့်ကွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်ကရင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတို့ကိုရဲအဏာပိုင်တွေကမလ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်ဖန်စီခံရသူဟာစောတာဘိုးဆိုသူဖြစ်ပြီးသူ့ကိုဖန်စီတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပါဘူး။တန်လျင်မြစ်ထင်းထင်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမလ9ရက်နေ့ကထုတ်ပြန်ချက်အရဆိုရင်စောတာဘိုးကိုဖန်စီခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ။
ကိုယ်စဝန်းလှိုင်ကနောက်ဆုံးရသတင်းတွေကိုအချင်းချုပ်ပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ပါအင်ဂျင်နီယာက Crash Band ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 1925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.